အသေးစားအလတ်စားလုပ်ငန်းရှင်တွေအပါအဝင်တောင်သူလယ်သမားတွေချေးယူထားတဲ့ကိုဗစ်ကာလချင်းငွေတွေကို၈လဇူလိုင်၁ရက်နောက်ဆုံးထားပြန်ဆက်ကြဖို့စစ်ကောင်စီနိုင်ငံပိုင်သတင်းစာတွေကနေဒီလဂျွန်၆ရက်နေ့နေစွဲနဲ့ကြေညာခဲ့ပါတယ်။တနစ်ကိုတိရခိုင်နှုန်းအတိုးနှုန်းနဲ့ထုတ်ချထားပြီးသတ်မှတ်ထားတဲ့၃နှစ်သက်တမ်းကိုကျော်လာတဲ့အတွက်ပြန်ဆက်ကြဖို့အသိပေးကြေညာတာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုပ်ငန်းရှင်တချို့ကတော့ကိုဗစ်ကာလအပြီးမှာအာဏာသိမ်းလိုက်တဲ့အတွက်စီးပွားရေးတွေကမောက်ကမဖြစ်ပြီးလုပ်ငန်းလည်ပတ်ဖို့ကက်ခဲနေကြောင်း VOE ကပြောပြပါတယ်။တချို့ဒေသတွေမှာစစ်ကောင်စီရဲ့အောက်ခြေအုပ်ချုပ်ရေးဌာနတွေကအကျွေးပြန်ဆက်ကြဖို့လုပ်ငန်းရှင်တွေကိုဖိအားပေးပြောဆိုနေတယ်လို့လဲဆိုပါတယ်။လုပ်ငန်းလိုင်စင်ယာယီပိတ်သိမ်းသွားမယ်လို့လဲအုပ်ချုပ်ရေးဌာနတွေရဲ့အသိပေးစာတွေမှာရေးသားထားပါတယ်။ကိုဗစ်ကာလတုန်းကအသေးစားကုန်ထုတ်လုပ်ငန်းရှင်တွေအပါအဝင်လေယာစိုက်ပျိုးသူတွေတပိုင်းတနိုင်ဈေးရောင်းချသူတွေလည်းချေးယူခဲ့ကြတာပါ။ရန်ကုန်တိုင်းကော်မူးမြို့နယ်မှာတော့ချင်းငွေပြန်ဆက်ဖို့အတန်ချက်ဆက်နဲ့လိုက်လံကြေညာတာတွေရှိကြောင်းမြန်မာနိုင်ငံတောင်သူလယ်သမားတမကဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်ပြည်နယ်အောင်ဆုံးသူတွေတန်ဆက်ဆက်နဲ့ကြေညာပြီးတော့ခေါ်လာတယ်ခေါ်ပြီးတော့တောင်းတဲ့အခါကျတော့ဘုလယ်သမားတွေကအဲချင်းငွေတွေကိုပေါ့နော်ဟိုမဆက်နိုင်လို့ရှင်ဟိုအခုကတက်နေပေါ့နော်ခေါ်ပြီးတော့ဆွဲတဲ့ဗာညာနဲ့အဲ့လိုမျိုးဖြစ်မှာဆိုလို့တချို့ကြတော့လည်းအဲတစ်ဆယ်ဦးတွေများဆုံးနေရှိပြီးတော့ပေါ့နော်အဲစိုက်တောင်းမှုတွေရှိတယ်ဒီဘက်မှာကျတော့ကိုသေးတယ်လေအများဆုံးယူထားတာရှိတယ်
အလားတူပဲကိုဗစ်ကာလတုန်းကချေးယူထားတဲ့ ERV တိုင်းမန္တလေးတိုင်းနဲ့ပဲခူးတိုင်းကလက်လုံလက်စားအလုပ်သမားတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တွေကတော့သူတို့ကိုအသိပေးအကြောင်းကြားထားအကြောင်း VOA ကိုပြောပြပါတယ်တကယ်တော့ကိုဗစ်ကာလမှာချင်းငွေရယူထားသူအများစုဟာအခြေခံလူတန်းစားကနေပြီးလက်သင်ရာနီးစပ်ရာတွေကချင်းငွေအများအပြားရယူခဲ့ကြောင်းအရင်မန္တလေးတိုင်းအစိုးရနဲ့နီးစပ်သူတဦးက VOA ကိုပြောပြပါတယ်။အခုအထိလည်းလက်ရှိဌာနဆိုင်ရာနဲ့နီးစပ်သူတွေဟာဒီအကျွေးတွေကိုပြန်ဆက်ဖို့မစင်စားသေးကြောင်းသူကပြောပြပါတယ်
။အမှန်တမ်းပြောရင်တော့သူတို့တွေကလူကြီးဒီဘုရားတော်ကြားနေကြောင်းကြီးလား။ကြီးမပြီးတာလည်းအဲ့ကြောင်တွေပဲကြားမှအချိန်ဆွဲနေကြလာလို့ကျွန်တော်ထင်တယ်။အများကြီးတွေကိုရှင်းပြတယ်ကတော့မဟုတ်ဘူး။အဲ့တော့အဲ့လိုရှင်းကကြားနေတဲ့လူတွေပေါ့နော်။အဲ့ဒီလူတွေကအော်ဒီနေတယ်လက်မောင်းထားပြီးပြီဘာလို့ဘူးမမပြောဘူးတိတ်တိတ်ပဲယူသွားကြတာပြောကြသူတို့အဝန်ဝန်းတည်းရတော့ပြီးကြတယ်နှစ်ကလည်းဆက်20ရာနေကိုအခု24ကိုပြင့်ပြဲသုံးနေနေကြတော့ဒါမျိုးချင်းမင်းမျိုးပြောလို့ဖြစ်နေအခုချိန်မှာသူဆော့အော်တာအဲ့တော့လူကုန်းလုံးကြီးအနှံနဲ့တွားတဲ့ဖြစ်သွားတကယ်တော့မရှိသေးဘူးက
ြပြီးခဲ့တဲ့မေလလယ်လောက်ကကျင်းပခဲ့တဲ့စစ်ကောင်စီကိုဗစ်ပြန်လည်ကူးစားရေးလုပ်ငန်းကော်မတီရဲ့အစည်းအဝေးမှာတော့2019-2020 ကာလတည်းထုတ်ချထားခဲ့တဲ့ကျပ်ငွေဘီလီယံ150တဲကဘီလီယံ20ပြန်ရခဲ့ကြောင်းအတည်ပြုထားတယ်လို့ကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ